တောင်စရနိုင်ငံမှာစနေနေ့ကပြိုင်ဘက်နိုင်ငံရေးခေါင်းဆောင်နှစ်ဦးကြားညွန့်ပေါင်းအစိုးရတဲ့ဖွဲ့စည်းလိုက်နိုင်တာဟာဆိုရင်ပြည်ရင်းစစ်တမ်းကနေနိုင်ငံရေးလမ်းကြောင်းတည်းရထွက်ပေါ်လာတာဖြစ်ပါတယ်။သမရဆယ်ဘာကီယာဘက်ကသူ့အစိုးရဟောင်းကိုဖျက်သိမ်းလိုက်ပြီးနောက်တနေ့စနေနေ့မှာပဲအထိုက်အခံကောင်ဆောင်ရီယက်မာရှာကဒုတိယသမရတစ်အဖြစ်ကျန်သိစာချိန်ဆိုတာပါ။လူပေါင်း၄သိန်းနီးပါးတည်ဆုံခဲ့ရတဲ့ပြည်ပခါတွေအတွင်တိုက်ပွဲတွေကြောင့်ဒုတိယသမရအဖြစ်ရီယက်မာရှာတာဝန်ယူရေးအစီအစဉ်ကနှစ်ချိန်တိုင်မအောင်မမြင်ဖြစ်ခဲ့တာပါ။ကျန်သိစာချိန်ဆိုတဲ့အခမ်းအနားအတွင်မှာပဲသမရကီယာကစစ်ပွဲတွေကိုတရဝင်ဆုံးသက်ကြောင်းနိုင်ငံအတွက်အယုံသည့်ပေါ်ထွန်းလာပြီလို့ကြေညာခဲ့ပါတယ
် I have forgiven my brother Dr. Riek Machar and first vice president of the
ဒုတိယသမ္မတမာရှာကိုသူခွင့်လွှတ်ပါကြောင်းသူကိုလည်းခွင့်လွှတ်ပါနိုင်ငံသူနိုင်ငံသားတွေအနေနဲ့လည်းအချင်းချင်းခွင့်လွှတ်ကြဖို့သမ္မတကီယာကမိန့်ကွန်းမှာပြောဆိုသွားတာဖြစ်ပါတယ်ဆူရနိုင်ငံကနေလွတ်လပ်ရေးရာရေးကလရှိချိုးပန်းမှုအောင်မြင်ခဲ့ပြီးတဲ့နောက်နှစ်နှစ်အကြာ2013ခုနှစ်မှာကမ္ဘာသက်တမ်းအမှုနယ်စုံတောင်ဆူရနိုင်ငံမှာပြည်ရင်းစစ်ဖြစ်ခဲ့တာပါသမရကီယာကိုထောက်ခံသူတွေနဲ့အဲ့ဒီအချိန်ကဒုတိယသမရမာရှာကိုထောက်ခံသူတွေကြားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်